ိုင်ဝမ်ဆိုင်ကမြန်မာနိုင်ငံမှာ NLD ဆိုရရဲ့တကယ်လက်တွေ့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံခေါ်ယူပြီးတော့တိုင်းရင်းသားပြည်နာကိုဖြစ်ရှင်းမယ်လို့ပြောနေပါတယ်ဒါပေမဲ့တိခိုက်ရဲ့စေရေးကိုတော့မှပဲဘယ်သူကိုမပါစေချင်ဘူးပဲအဖွဲ့နဲ့မဆွေးနွေးနိုင်ဘူးဆိုပြီးတော့အထူးသဖြင့်စစ်တပ်ဘက်ကအဲ့လိုပြောနေလေတော့ပင်လုံညီလာခံခေါ်တဲ့အခါမှာတိုင်းရင်းသားအင်အားစုတွေအားလုံးပါဝင်နိုင်ပါမလားဆိုတဲ့အခက်အခဲတစ်ခုဒုတိယတစ်ခုကတော့မူအားဖြင့်တိုင်းသားတချို့ကဆိုလို့ရှိရင်အရင်လွတ်လပ်ရေးယူပြီးခါစားမှလွတ်ခွာကြတဲ့အတိုင်းစစ်ပြည်နယ်ပဲလွတ်ချင်တယ်အခုကျတော့ပြည်နယ်နဲ့ equal တိုင်းမျိုးခုနှစ်ခုပေးထားတယ်ဆိုတော့ဒါကိုလက်မခံနိုင်တဲ့သဘောလည်းရှိနေကြပါတယ်ဆိုတော့ဒါအဲ့ဒါတော့သဘောတရားပိုင်းပေါ့အခုလက်တွေ့မှာတိုင်းသားတွေအလုံးကိုသဘောပိုင်းကိုခေါ်နိုင်ပါမလားဆိုတဲ့ဟာကိုကျွန်တော်ပထမဆုံးမေ့ချင်ပါတယ်ဆက်ဝန်ဆိုင
်ဒါဟောင်းဆန်းစုကြည်အူရဲရဲ့စေတနာအလုံးပါလိမ့်တယ်မယ်။ဒါမဲ့သူတကယ်လုံနိုင်မလားမလုံနိုင်လားဆိုတဲ့အပေါ်မှာစစ်တပ်ရဲ့သူနဲ့အတူတူပါဝင်လှုပ်ဆောင်မှုပေါ်မှာအများကြီးမူတည်မယ
်။အလုံးမပါဝင်နိုင်ဘူးဆိုရင်27ရာစုပင်လုံးကျင်းပတာအနှစ်သာရှိပါမလား။ဒါပဲလို့ဖြစ်နေတယ
်။တကယ်လို့အလုံးမပါဝင်ဘူးဆိုလို့ရှိရင်တော့အဲ့ဒီပင်လုံးညီလာခံအတိတ်ပဲတိတ်ပြီးပြည့်စုံမယ်လို့ကျွန်တော်မထင်ဘူး။ဘာလို့လဲဆိုတော့အခုနပြောနေတယ်အခုဒီအပြစ်ခတ်ရဆေးကြီးမှာတော့မှတို့ဟိုအဖွဲ့မပါရဒီအဖွဲ့မပါရစစ်တပ်ကကန့်တက်နေတဲ့အခါကျတော့အကြံတာတစ်ခုလုံးကိုတို့ကမှောင်မှိုင်စီးပြီးတော့စီမံကျင်တဲ့အနေထားမျိုးကတို့ကဖြစ်နေအဲ့ဒါတကယ်တမ်းပြောမယ်ဆိုလို့ရင်တော့အဲ့ဒီပင်လုံးကြီးလာကတစ်ခုခေါ်ဆိုတာတို့ကပါဝင်မဲ့လူတွေနဲ့အဲ့ဒီယူဆောက်ဖြစ်ထွန်းအောင်လုပ်ချင်တဲ့လူတွေကပေါင်းပြီးတော့သူတို့ရဲ့ joint program တခုတူကဖြစ်ဖို့လိုတာအခုကျတော့သူကဒေါအောင်စန်းစုကြည်ပဲဖြစ်စစ်တပ်ပဲဖြစ်သူတို့ကဦးစီးပြီးသူလုပ်တယ်ဆိုလို့ရှိရင်သူတို့ပိုင်တဲ့ process တခုတူကဖြစ်နေတာအဲ့ဒါကြောင့်မို့အားလုံးအတူပေါင်းပြီးဆွဲတဲ့ agenda တခုတူဖြစ်ဖို့လိုတာ
အဲ့တော့အားလုံးအတူတူပေါင်းနိုင်ဖို့အတွက်အခုအပြစ်မရသေးတဲ့တိုင်းသားအင်အားစုရောအပြစ်ရတိုင်းသားအင်အားစုရောအကုန်လုံးနင်းစုံကြီးဆွေးနွေးပြီးတော့ညီနိုင်ကြဖို့ပထမအဆင့်နဲ့လိုအပ်တယ်ဆိုတဲ့သဘောပေါက်ညာ
ဟုတ်တယ်ခင်ဗျအဲ့ဒါလားလုံးဝလိုအပ်တယ်တကယ်လို့ကျွန်တော်တို့ကအေးအေးပဲဖြစ်ဖြစ်ကိုကန့်လို့ခေါ်ရမယ်ဒီပဲဖြစ်ဖြစ်တို့ကိုချန်ထားခဲ့မယ်ဆိုလို့ရှိရင်အဲ့ဒီပြည်လုံးကျအပိခါရစေးကြီးဆိုတဲ့ဥစ္စာအိပယ်မရှိဘူးသူကဖြစ်သွားမယ်အဲ့ဒါကြောင့်မို့အရင်ကတော့တယောက်တယောက်နာကြီးတာဒီစေးကြီးရခေခိုက်မှုရှိလို့ကလေးစားချင်နေတယ်အလုံးပြီးဘုံကစပြီးမှအလုံးဖိတ်ခေါ်ပြီးသူကထိုင်ပြီးစကားပြောမှသူကဖြစ်မလေးစားဖြစ်တယ်
တိုင်းဝန်ဆိုင်ပြောတဲ့အကုန်လုံးသဘောတူညှိနှိုင်းထားတဲ့ agenda တစ်ခုမူတစ်ခုကိုတူတင်ချမှတ်ဖို့ဆိုတာရောဖြစ်နိုင်ပါမလားအဲ့လိုမဖြစ်နိုင်ရင်27ရာစုပင်လုံးဆိုတာရောပေါ်ပေါက်နိုင်ပါမလားခင်ဗျာ
တကယ်လို့ခုနပြောလို့ all inclusive ပေါ့အလုံးပါဝင်နေတဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်27ရာစုပင်လုံးဆိုတာလည်းသူကအဓိပ္ပာယ်မရှိဘူးဖြစ်သွားတယ်ဟိုရေကြက်တော့ကောင်းပါရဲ့ဒါပေမဲ့တကယ်တမ်းအပြုတ်လုံးပေါ်တဲ့ခါကျတော့သူမဖြစ်နိုင်ဘူးသူအဖြစ်သွားမယ်လေ
တချို့ AA တို့ MNDAA တို့စစ်တပ်ကမခေါ်ခြင်းမပြောခြင်းဟာဆော့ဆော့ဆိုင်ဝင်ဆိုင်ပြောတော့တယ်ငါတို့ဟာစီးရခံထားရတဲ့အတွက်ကြောင့်ဒီကောင်တွေကိုလက်စားချပြီးအနိုင်ရမှငါတို့ဆွေးနွေးခြင်းနဲ့ဆိုတော့အဲ့ဒီလိုစိတ်ဓာတ်မျိုးနဲ့လက်မခံဘူးလို့ထင်သလားခင်ဗျာ
အဲ့ဒါလည်းအချက်တစ်ခုဖြစ်တယ်ဟုတ်တယ်ဒါပေမဲ့အဲ့ဒီအချက်တည်းမကပဲလေသူတို့ကဒီနေသမှာရှိနေတဲ့အဲ့ဒီကိုကန့်တို့လဝတို့မင်္ဂလာတို့လည်းသူတို့ကပေါ်ဆိတ်လုပ်ချင်တာရုပ်လုံးပေါ်ချင်တာသူတို့ကနိုင်ငံခြားရဲ့ proxy ပေါ်နိုင်ငံခြားလွှမ်းမိုးမှုမကျတဲ့အဖွဲ့အစည်းတွေလို့သူတို့ကရုပ်လုံးပေါ်ချင်တယ်အဲ့လိုရုပ်လုံးပေါ်ခြင်းအားဖြင့်သူတို့ရဲ့မဟာဗမာလို့ပဲခေါ်ခေါ်ဗမာ nationalism သူတို့ကမြင့်တင်ကြတယ်အဲ့လိုမြင့်တင်ပြီးတော့ရန်သူပုံရိပ်ကိုသူကအဲ့လိုထောက်ထားလို့ရှိရင်စစ်တပ်မှာသူတို့ကလှုပ်ရှားကြင်စရာတုံ့မလို့ရှိရင်သူတို့ရဲ့စီရေးရသူတို့ကပါဝင်ဆက်ဖက်မှုတွေသူကအများအားသူကလုံနေတဲ့ခါကျတော့သူတို့ကနိုင်ငံရေးအနေအထားမှာလည်းသူတို့ကအသာစီးမှုရမယ်လို့အရင်ပုံစံနဲ့သူတွက်ထားတဲ့ပုံစံမျိုးဖြစ်ချင်လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဒါကတော့27ရာစုပင်လုံးဖြစ်လာနိုင်မဖြစ်လာနိုင်ဆိုတော့ပထမအဆင့်ကိုကျွန်တော်ဆွေးနွေးတာဖြစ်ပါတယ်နောက်တစ်ဆင့်တက်ပြီးတော့ဆွေးနွေးဖြစ်ပြီးထားပါတော့မူအားဖြင့်သဘောတူညီမှုရရှိရေးဓမ္မအပါဝင်စစ်ပြည်နယ်ပဲလူချင်းနဲ့ဆိုရဲတိုင်းရင်းသားတွေနဲ့အခုပို့ချုပ်နေဝင်လက်ထက်ကလေးကလှုပ်ခတ်တဲ့ဒီမားကိုပေါ့လေဟိုကဘဘပရော်ပါကိုပြည်နယ်တင်းနဲ့တန်းလူညီမျှတဲ့ခုနှစ်နယ် ုံးစွန်တိုင်းဒေသကြီးပေါ်လေနောက်တိုင်းသားခုနှစ်ပြည်နယ်လှုပ်ထားတဲ့ကိစ္စဒီကိစ္စကိုသဘောတူတိုင်မဲ့အလားအလာရှိပါမလားခင်ဗျာအတော်လေးညှိနှိုင်းရမယ့်ကိစ္စထင်ပါတယ်ဟဲ့လား
ဒီကိစ္စတကယ်တော့သူကတော်တော်လေးကိုနက်နဲတယ်နက်နဲရတဲ့အကြောင်းရင်းကလည်းဒီတိုင်းသားတွေကခုနှစ်ပြည်နယ်ပမာများသူကခုနှစ်တိုင်းနဲ့သူကပြန်ပြီးဟိုဘယ်လန့်သူကလှုပ်ထားတာအဲ့လိုလှုပ်ထားတော့ကျွန်တော်ကတိုင်းသားတွေရဲ့ရှိတဲ့ကိုကိုပြန်မိကပ်ကွယ်နေတဲ့ဗီဒီယိုအာနာတော့လုံးဝမရှိတော့မရှိတဲ့အတွက်ကြောင့်မို့တိုင်းနာနိုင်ငံကြီးကအာနာလိလာတဲ့တိုင်းနာတွေအနေနဲ့လှုပ်ရှင်တဲ့ပြည်တော်စုကသူက ethnic base ပြည်တော်စုသူကဖြစ်တဲ့အတွက်ကြောင့်မို့ပမာလဲပြည်နယ်တခုဖြစ်တဲ့နယ်လို့တော့အဲ့လိုအကြံဉာဏ်သူကပေးတာပေါ့ဆိုတော့ဒီအကြံဉာဏ်ကြီးကိုလက်ခံဖို့ဆိုတော့အဲ့ဒီပမာလူများစုကလည်းဟာကျွန်တော်တို့ကလူများစုဖြစ်အတန်းနဲ့အတန်တရာမဲရမလားဆိုပြီးအကြောက်ကညင်းတဲ့အပိုင်းတွေလည်းတော့ရှိတာပေါ့အများကြီးအဲ့ဒီအာဏာရနေတဲ့ပမာဏနိုင်ငံကြီးလူရန်စားတွေသို့ပြီးအဲ့ဒီစစ်တပ်ထဲကအဲ့ဒီဟို ethnocentrism ပေါ့ဗျာအဲ့လိုမျိုးဟိုမဟာလူမျိုးကြီးပါလားဝင်နေတဲ့လူတွေကအဲ့ဒါကိုတို့ကအကြောက်ကတို့ကညင်းရမှာဒီပြဿနာလော်လကူတဲ့ကျွန်တော်တို့ဖြေရှင်းဖို့တို့ကလည်းခက်မယ်ခုလောလောဆယ်မှာ
ဟုတ်ကဲ့ဆိုတော့27ရာစုပင်လုံးဆိုတော့လုံအောင်တော့ခေါ်ဖြစ်အောင်တော့အောင်မြင်ဖို့အလားအသိမရှိဘူးဆိုတဲ့သဘောဖြစ်နေပါသေးတယ်ဆိုရင
်ကျွန်တော်ကအဲ့ဒီ ethnic base ဥစားပေါ့ဗျာunion ကိုကျွန်တော်ကလက်ခံမယ်ဆိုလို့ရှိရင်တော့27ရာစုပင်လုံးကြီးလာကမြင်မြင်မှဖြစ်ပေါ်ရမှာတန်ခဲရင်လိမ့်မယ
်အဲ့ဒီကတော့အ short term မလုံထန်ကြဘူးဟာကြီးတော့နှစ်ဖက်ကတိုင်းသားတွေဘက်ကရော ethnocentric federation မဟုတ်ဘဲနဲ့ region wise
အခုနောက်ဆုံးစာတမ်းတစ်ခုထွက်လာတယ်ဗျာ Mr. Robert Taylor သူကပြောတာအဲတော့ဟိုကော decentralization ပေါ့ဗျာဒီပို့ပြီးဟိုဒီ devolution လည်းခေါ်လို့ရတော့အဲ့ဒါကိုခုနှစ်ပြည်နယ်ရှိပြည်နယ်14ပြည်နယ်ပဲလုံးမဲ့အစား94 township လောက်ကျွန်တော်လုံးလိုက်မကောင်းဘူးလားတဲ့သူကအဲ့အဲ့လိုအတန်းကြာမျိုးပေးတယ်ဆိုတော့ကျွန်တော်ထင်တာလည်းအဲ့ဒါလည်းနီလန်ကောင်တခုပဲ decentralization ကိုရှိပြည်နယ်14ပြည်နယ်လောက်မတတ်မှာပဲလေဒီဟပ်ပေါ်ဝီကျွန်တော်တို့အောက်မှာအနာတွေခွဲဝေလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ထင်တာ ethnic based federalism ဖြတ်ပေါ်ပြီးကောင်းများကောင်းလာလိမ့်မလားလို့အဲ့လိုမျိုး theory အရစဉ်းစားတဲ့အထွေထွေရဲ့သူလည်းရှိတာပါလေဘယ်လိုလဲဆက
်ဟုတ်ကဲ့နောက်တစ်ခုကဥပမာရှမ်းပြည်နယ်ဆိုကြပါစို့ရှမ်းပြည်နယ်ထဲမှာတခါတခြားတိုင်းသားတွေကဒီရပြည်နယ်လူကျင်တာတို့ဘာလို့ရှိနေပါလဲဆိုအဲ့ဒီကိစ္စကဘယ်လိုညှိကြမှာ ਈ တော့အဲ့ဒီကိစ္စကပြည်လည်နိုင်မှာမလား
တကယ်ဆိုကျွန်တော်တို့စံပြည်တပြည်တဲ့တူကသူကညှိလို့မရအောင်ဖြစ်နေတကယ်တော့ Federal နိုင်ငံတခုကိုကျွန်တော်တို့ကအ ਨੇ ဆုံးဒီလူ ship ပြည်နယ် base လုပ်ပြီးကျွန်တော်တို့တည်ထောင်နိုင်ပြီဆိုလို့ရှိရင်ဆက်ပြီးပြည်နယ်အသက်သူတို့လူကျင်တဲ့ဟာကိုပေးဖို့အတွက် criteria တွေလိုတဲ့စံညွှန်းတွေကျွန်တော်တို့ကအတူပေါင်းထိုင်ပြီးတော့အဲ့ဒါတွေကျွန်တော်ရေးရမှာဟုတ်နော်အဲအလုံးသဘောတူရေးဆဲပြီးအဲ့ဒီစံညွှန်းတွေညီတယ်ဆိုလို့ရှိရင်တော့ပြည်နယ်လိုချင်တယ်ဆိုရင်ဒီနေ့ပြလိုက်လို့ရပါပဲ
ဆိုတော့တိုင်းသားတွေကိုပါဝင်လာအောင်လုပ်နိုင်မဲ့ကိစ္စနောက်ပြီးတော့ပြည်နယ်အရေးအတွက်ဘလောက်သတ်မှတ်မယ်ဆိုတဲ့ကိစ္စတို့အဲပြည်နယ်တစ်ခုဖြစ်ဖို့တဲ့ criteria သတ်မှတ်ဆုံးဖြတ်မဲ့ကိစ္စတွေအလုံးပေါင်းရင်အတော်တော့ခက်ခဲတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဒီ27ရာစုပင်လုံးညီလာခံအောင်မြင်ပြီးမြောက်ရေးဆိုတာဟာဘလောက်ထိအကောင့်မြင်ပါသလဲဟိုအလုံးလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်အဲရောတကယ်ပဲတောင်ဆန်းစုကြည်ကတော့သိအထင်ဆွဲမနေဘူးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့လာပိုင်းအတွင်းမှာသူတို့လုသွားမယ်ပါညာပြောတယ်အဲ့လောက်ထိဖြစ်လာနိုင်မယ်ထင်ပါလားသူတို့မျိုးအဲ့ဒါဟာ lip service နှုတ်စကားကြည်ပေးတာလောက်ပဲဖြစ်နေလိမ့်မလားဆိုတာနဲ့သုံးသပ်ပြပါခင
်ဗျ။ဒီရက်ချက်ကတော့ကောင်းတယ်နော်။ဒါပေမဲ့တကယ်တမ်းခုနကျွန်တော်တို့ဥစ္စာနဲ့ဆွေးနွေးတဲ့အဲ့ဒီအချက်အချက်တုံးချက်လောက်ကိုကသူကပြဿနာတော့ကြီးနေပြီ။အဲ့ဒီပြဿနာတွေကိုကျွန်တော်တို့ကြီးကြီးလဲလဲဆွေးနွေးဖို့အတွက်ဆိုလို့ရှိရင်တော့ခုနပြောလိုပဲကျွန်တော်တို့ joint process တစ်ခုဖြစ်အောင်ပါမပရီကွန်ဒီရှင်းမရှိဘဲနဲ့အဲ့ဒီပဝင်တဲ့ပဝင်ထိုက်တဲ့လူတွေအားလုံးပေါ့ဗျာအဲ့ဒါအားလုံးကိုခေါ်ပြီးစဉ်းစားကြမယ်ဆိုလို့ရှိရင်တော့သူတစ်စီစီတော့သူကတွားလို့ကျွန်တော်ရနိုင်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အရေးကြီးတာတော့အဲ့ဒီဒေါ်အောင်ဆန်းစုကြည်တယောက်တည်းခုနပြောတဲ့အဲ့ဒီပြဿနာတွေကိုအကုန်လုံးရုံးကားမယ်ဆိုလို့ရှိရင်တော့ခက်မယ်ကျွန်တော်ထင်တာတော့ theory အရသူ့ကိုအထောက်ပံ့ပေးနိုင်တဲ့ body တစ်ခုတော့လုံမလားလို့အဲ့လိုခုနကကျွန်တော်တို့ပြောရတဲ့ဟာတွေကိုကြော်လွှားနိုင်ဖို့အတွက်ပေါ့လေ